မင်္ဂလာပါရှင်2024ခုနှစ်ဩဂုတ်လ17ရက်လွတ်လပ်တဲ့အာရှတန် RFA ရဲ့ညပိုင်းစီစဉ်တွေကိုမိဂန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမဆမ်မအောင်ပါစစ်တပ်ကတူရှိတဲ့ပြည်ဝင်ကနေတိုက်ပွဲရှောင်ထွက်ပြေးသူတွေများလာနေပါတယ်။မန္တလေးတိုင်းနဲ့ထိုးကြီးတောင်တာနဲ့မြင်းကြံဘက်မှလည်းတိုက်ပွဲတွေပြင်းထန်နေပါဗျ။ကံကောင်းနယ်မှာတော့လေကြောင်းပစ်လက်နက်ကြီးတန်ဆက်တိုက်ခံနေရပါဗျ။အခုရင်ဆုံးသတင်းတွေကိုတင်ပြပေးပါမယ်ရှင်။မကွေးတိုင်းကံကောင်းမြို့နယ်ဝါပင်ရွာကိုစစ်ကောင်စီကဒီနေ့လေကြောင်းသုံးပုံကျဲတိုက်ခတ်ခဲ့တာကြောင့်ဒေသခံတအူးသေဆုံးပြီးကလေးငယ်တွေနဲ့အမျိုးသမီး၄ဦးဒဏ်ရာသွားတယ်လို့ဒေသခံတွေကပြောပါဗျ။အသက်58နှစ်ဝန်းကျင်အမျိုးသမီးတဦးသေဆုံးခဲ့ပြီးအသက်10နှစ်အရွယ်ကလေးငယ်2ဦးအသက်25နှစ်နဲ့60အရွယ်အမျိုးသမီး2ဦးစုစုပေါင်း4ဦးထိခိုက်ဒဏ်ရာခဲ့တယ်လို့ရောလဲနဲ့အဖွဲ့တာဝန်ရှိသူတဦးကပြောပါတယ်ထိခိုက်ဒဏ်ရာသူတွေထဲစိုးရင်ရသူတွေပါဝင်နေပြီးဒေသခံတွေကနှိစက်ရကိုပို့ဆောင်စေကူတာပေးနေတယ်လို့ဆိုပါတယ်ဒီနေ့မနက်ပိုင်းကစပြီးစစ်ကောင်စီကတိုက်ပွဲဖြစ်ပွားတာမရှိဘဲထီးလင်းမြို့နယ်နဲ့ကံကောင်းမြို့နယ်တွေမှာဂျက်ဖိုက်တာနဲ့ပုံကျဲချခဲ့တယ်လို့လေရင်ဘောကပြစ်ခတ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်။မန္တလေးတိုင်းပြည်ဦးလင်မြို့ကနေရန်ကုန်မြို့ကိုသွားမဲ့ခီးတဲ့ကားလက်မှတ်တွေဝယ်ယူရခတ်နေပြီးဩဂုတ်လ13ရက်နေ့ထိလက်မှတ်မရတော့ဘူးလို့မြို့ခံတွေနဲ့အဝေးပြေးရင်လိုင်းကတာဝန်ရှိသူတွေကပြောပါတယ်။စစ်တပ်ကတော့အခြေဆိုင်တဲ့ပြည်ဦးလင်မြို့ကိုတော်လိုင်းပူပေါင်းတပ်တွေဝန်တိုက်မယ်ဆိုတဲ့သတင်းတွေကြောင့်ဩဂုတ်လ9ရက်နေ့ကစပြီးဝင်နှမ်းမိသားစုတွေနဲ့မြို့ကန်တချို့မြို့ကိုစွန့်ခွာနေကြတာမို့အခုလိုကားလက်မှတ်တွေဝယ်မရဖြစ်နေတာပါခီးသွောမဲ့ခီးတဲ့တွေများနေတာအပြင်73စီအခက်ခဲတွေကြောင့်အဝေးပြေးရင်လိုင်းတွေပုံမှန်တိုင်းမပြေးဆွဲနိုင်ဘူးလို့ပြည်ဦးလင်မြို့ခံတဦးက RFA ကိုပြောပါတယ်လက်ရှိပြည်ဦးလင်မြို့ကအထင်ကရနေရာတွေမှာတိတ်ဆိတ်ခြောက်ကပ်နေတယ်လို့စေးဆိုင်ခန့်အများစုမဖွင့်ကြဘူးလို့မြို့ခံတွေကပြောပါတယ်အဲ့ဒီမှာရှိတဲ့ကိုပိုင်ကျောင်းတချို့လည်းယာယီပိတ်ထားပြီးအဆောင်နေကျောင်းသူကျောင်းသားလည်းနေရပြန်ခိုင်းထားပါတယ်ရှင်မန္တလေးတိုင်းနထိုးကြီးမြို့ပေါ်မှာမနေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပြီးနောက်ဒေသခံတထောင်ကျော်ဟာနေရဆွန့်ခွာထွက်ပြေးနေရတယ်လို့နထိုးကြီးမြို့ခံတွေကပြောပါတယ်မနေ့ကတိုက်ပွဲမှာနထိုးကြီးမြို့ပေါ်ကစစ်ကောင်စီအထိုင်ချတပ်စခန်းနေရာတွေအထိပြည်သူ့ကာကွယ်ပူးပေါင်းတပ်တွေကဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်စစ်ကောင်စီတပ်ကလည်းလေကြောင်းကနေ၈ကြိမ်ထက်မနည်းတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်တိုက်ပွဲတွင်နှစ်ဖက်ထိခိုက်သေဆုံးတာတွေလည်းရှိသလိုမြို့ပေါ်အဆောက်အုံတချို့လည်းပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နထိုးကြီးမြို့အရှိတ်တမိုင်ခန့်ကတရုတ်နိုင်ငံကိုတွယ်တန်းထားတဲ့တဘာဝတန်ငွေပိုင်လိုက်အနီးပါရှိတဲ့စစ်ကောင်စီတပ်စခန်းကိုလည်းကာကွယ်တပ်တွေသိမ်းပိုက်နိုင်ခဲ့တယ်လို့ဆိုပါတယ်ရှင်။အလားတူနထိုးကြီးနယ်မြို့နယ်ချင်းဆက်နေတဲ့မြင်းကြံနယ်တောင်သာမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုလည်းကာကွယ်ပူးပေါင်းတပ်တွေကမနေ့ကတရက်ထဲမှာတပြိုင်တည်းဝင်ရောက်တိုက်ခတ်ခဲ့တယ်လို့ PDF ဘက်ကပြောပါတယ်။တောင်တာမြို့နယ်ဆယ်မိုင်ကွတ်ဝေးတဲ့ဝဲလောင်တအားခွဲစက်ရုံကိုမနေ့ကကောက်ကွဲပူပေါင်းတပ်တွေကဝင်ရောက်တိုက်ခတ်ခဲ့ပြီးစစ်ကောင်စီတပ်ကအထိကိအကြဆုံးရှိခဲ့တယ်လို့တောင်တာမြို့နယ်ခြေဆိုင်ကောက်ကွဲတပ်ဖွဲ့ဝင်တွေကပြောပါတယ်။အဲ့ဒီဘက်ကအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကပြောဆိုတာမရှိပါဘူး။မန္တလေးတိုင်းတွေကမိုးကုတ်နဲ့စင်ကူးမြို့တွေကိုတော်လိုင်းပူပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ထားပြီးမန္တရနဲ့တပိတ်ချင်းမြို့နယ်တွေကစစ်ကောင်စီတပ်စခန်းတချို့ကိုလည်းသိမ်းပိုက်ထားပါတယ်ရှင်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်တွင်ဩဂုတ်လ10ရက်နေ့မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီရဲ့ပြည်သူ့စစ်မှုထမ်းတင်နန်းစင်တအုပ်ကိုစစ်တုံးမှန်းဖြင့်ဖမ်းမိခဲ့တယ်လို့ပို့အမျိုးသားလွတ်မြောက်ရေးတပ်မတော် PNLA ကပြောပါတယ်။ဖမ်းဆီးရမိသူဟာစကိုင်းတိုင်းရွှေဘုံမြို့ကပြည်သူ့စစ်မှုထမ်းတင်နန်းစင်တအုပ်ဖြစ်ပြီးစီဆိုင်မြို့ကစစ်ကောင်စီတရင်တပ်ဖွဲ့တဲ့အပုတ်ခံရတာဟာတလားခံတာရှိသေးတယ်လို့ PNL ပြောခွင့်ရသူခွန်ရင်းရံက RFA ကိုပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကလည်းရန်ကုန်တိုင်းကော်မူးမြို့နယ်ကစစ်မှုထမ်းအမှတ်စဉ်1တင်းတန်းစင်လူငယ်2ဦးရှမ်းပြည်နယ်မြောက်ပိုင်းကရှေးတန်းစစ်မျက်နှာကိုပို့ဆောင်ခံခဲ့ရပြီးလာရှိုးတိုက်ပွဲမှာသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကတော့စစ်မှုထမ်းတင်းတန်းအမှတ်စဉ်4ထိခေါ်ယူထားပြီးအမှတ်စဉ်4အတွက်တင်းတန်းဖွင့်ပွဲကိုဒီလအစောပိုင်းကလုပ်ခဲ့ပါတယ်ရှင်ရန်ကုန်တိုင်းမြို့နယ်တော်တော်များများက73စီအယောင်ဆိုင်လေးရှိမှအကန့်အသတ်နဲ့ရောင်းချပေးတဲ့73စီခွဲတန်းကိုဝယ်ဖို့မော်တော်ယာဉ်တွေတန်းစီစောက်ဆိုင်နေပါဗါး စစ်ကောင်စီက73စီအလုံးလောက်ရှိတယ်လို့ပြောပေမဲ့ရန်ကုန်မြို့က73စီဆိုင်တွေမှာဒီနေ့ထိတန်းစီနေရတော့မယ်လို့ရန်ကုန်မြို့ခံတဦးက RFI ကိုပြောပါတယ်။မနက်9နာရီခန့်ကထပြီးတန်းစီရတယ်။နောက်ကျမှသွားရင်စီရမရတော့ဘူး17နာရီလောက်ဆိုကုန်ပြီလို့ဆိုပါတယ်။ဒီဆက်စီထည့်ရတဲ့ကုန်ကားကြီးတွေဆိုရင်ည8:00တောင်စောက်ကြတယ်လို့လည်းပြောပါတယ်။73စီဆိုင်တချို့ကရင်းတစည်းချင်းစီလိုက်73စီပမာဏအကန့်အသတ်နဲ့ရောင်းချပေးကြတယ်လို့တချို့ဆိုင်တွေကလည်းကန့်အသတ်မထားဘဲလူတလောက်ရောင်းချပေးပြီးစတုံးစီကုံသွားချိန်မှာစိုင်ပိတ်လိုက်တယ်လို့သူကဆိုပါတယ်ရှင်။အလုသမားအပေါ်ထောက်ပံ့ခြင်းဖြင့်တရက်ကိုကြက်ငွေ1000တိုးပေးသွားမယ်လို့စစ်ကောင်စီရဲ့အ ਨੇ စုံအခကျင်းငွေသက်မဲ့ဤကုမ္ပဏီကပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒီထောက်ပံ့ခြင်းဟာဩဂုတ်လ1ရက်နေ့ကတည်းကစတင်အကျုံးဝင်ပြီလို့လည်းဆိုပါတယ်။အနိုင်ဆုံးလောကတရက် 4800 ကိုတိုးမြင့်သက်မဲ့လိုက်တာမဟုတ်ဘဲအပေါ်ထောက်ပံ့ခြင်းတသက်ပေးတာလည်းဖြစ်ပါတယ်။ရန်ကုန်မှာနေတဲ့အထက်ချုပ်လူသမားတဦးကတော့အခုလူအားခတိုးပြီးတာကအာနာသိမ့်ပြီးနောက်အစမတန်မြင့်တက်လာတဲ့ကုန်စည်နှုန်းတွေနဲ့အခြေခံလူဒန်းစားတွေအခက်အခဲကိုမဖြေရှင်းနိုင်ဘူးလို့ဝေဖန်ပြောဆိုပါတယ်ရှင်။သတင်းတွေကိုတင်ဆက်ပေးခဲ့တာပါ။ဂံကုန်းမြို့အနီးတဝိုက်မှာရှိတဲ့ရွာပေါင်း15ရွာလောက်ကဒေသခံတွေကစစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုတံကိုနေ့စဉ်နှီးပါခံနေရပြီးတေဆုံးဒဏ်ရာမှုတွေလည်းကြုံနေရပါတယ
်။မကွေးတိုင်းကံကောမြို့မှာရှိတဲ့ရွာတွေကိုစစ်ကောင်စီကနေ့စဉ်ဇက်တိုက်လက်နက်ကြီးနဲ့အဆက်မပြတ်ပစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ကံကောကနေ10မိုင်ပတ်လည်အကွာဝေးမှာရှိတဲ့စိုင်းတူအောင်မြင်စာဟောအနောက်ကံကောရှုံးရှိအုတ်လပရကုံလာပို့စတဲ့ရွာတွေအပါအဝင်ရွာပေါင်း15ရွာလောက်လက်နက်ကြီးတန်းခံနေရတာပါ။အဲ့ဒီရွာတွေမှာဒေသခံလက်နက်ကန် PDF တပ်တွေစီးရဲလှုပ်ရှားနေတယ်လို့ယူဆပြီးတိုက်ပွဲမဖြစ်ပဲစစ်ကောင်စီဘက်ကတစ်ဖက်သက်ပစ်ခတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဂံကောမြို့အခြေဆိုင်ခလာရ50တပ်ကနေပစ်ခတ်နေတာလို့ဆိုပါတယ်။အခုလိုဇက်တိုက်ပစ်ခတ်နေတာလအနေငယ်ကြာပြီဖြစ်ပေမဲ့ပြီးခဲ့တဲ့ဇူလိုင်လကနေစလို့အချိန်ကြီးပူပူစိတ်ပူပူဆိုးလာတာလို့လည်းပြောကြပါတယ်။ဩဂုတ်လ9ရက်နေ့ကလည်းဂံကောမြို့ကနေမြစ်တာမြစ်အနောက်ဘက်ခြမ်းကိုလက်နက်ကြီးနဲ့အကျဉ်းရင်50ထပ်မနဲ့ပစ်ခတ်တာကြောင့်စိုင်းတူရွာကအရသာ၄ဦးတန်ရခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဇူလိုင်လ13ရက်နေ့ကတော့ခလာရ50တပ်ကနေလာပို့ရွာကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အရသာ2ဦးသေဆုံးပြီးနောက်ထပ်14ဦးတန်ရခဲ့တယ်လို့လာပို့ရွာခံတအုပ်က RFI ကိုပြောပါတယ်
။ဒီနေ့ကဟိုလောက်ငါးလုံးလုံးနေချက်လောက်ရှိတာပေါ့လေ။ကျောင်းသိခင်လည်းရှိတော့ကျောင်းသားတွေလည်းရှိတယ်။ပြီးတော့အရသာတွေလည်းပြေးရပေါ့ဗျာ။တယ်ရရရတော့အရာထရဒီဒီရတော့ပို့ဆိုးတာပေါ့ဗျာ။တိုင်ထဲနဲ့မိသားစုသုံးလုံးဖေရောမေရောဒီသမီးရောအကုန်လုံးသမီးနဲ့ဟိုလည်းခြေတော့ဖြစ်ရမလားမသိဘူးဗျ။အဲ့လည်းရှိတယ
်။ကံကောမြို့နယ်ထဲကရွာတွေကိုစစ်ကြောင်းတို့ဝင်ရောက်စီးနှင်တာလေကြောင်းကနေပစ်ခတ်တာအပြင်လက်ရှိမှာရုတ်တရက်လက်နက်ကြီးနဲ့ပစ်ခတ်ခံရတဲ့အန္တရာယ်တစ်ခုပါထပ်တိုးလာတာကြောင့်စိုးရင်တော့ကရောက်နေရတယ်လို့ကံကောဒေသခံတဦးက RFI ကိုပြောပါတယ
်။စစ်ကြောင်းထိုးတဲ့အော် NDA ရောပေါ့လေပြီးတော့လက်မြကြီးနဲ့လည်းပြီးတော့လက်တကမ်းနဲ့ရှောက်ပြီးတော့လှန့်လှန့်ထူလာရောပြီးတော့လင်းဆိုင်နဲ့ကြောက်လာကြရကြလက်ကြီးနဲ့ကြားတဲ့အချိန်မှာတော့ဘယ်သူမှပြင်မထွက်ရကြတော့ဘူးပေါ့ဗျာသူ့ရင်ကိုယ်ရင်အဲ့ဒါလက်မြတိုင်းခံနိုင်တဲ့နေရာလေးတွေမှာပဲဟိုပြဝတ်နေကြရတာအဲကျွန်တော်တို့ဒီဒေတာကန်နေရတော့ဟိုခဏခဏပေါ့လေကြီးနေရတာပေါ့ကျွန်တော်လေးတော့တရီထားပြီးတော့နေရတာဗျညအိမ်နဲ့ဖြောင်းဖြောင်းတတမဲရပါဘူးဗျာ
လက်ရှိမှာတော့လက်နဲ့ကြီးကြောက်ဒေသခံ1000ခန့်ဟာရွာတွေမှာမနေရတော့ပဲဘေးလူရမှာတင်းရှောင်နေကြတယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့တုံ့ပြန်ချက်ရနိုင်ဖို့စစ်ကောင်စီရဲ့မကွေးတိုင်းပြောခွင့်ရသူတိုင်းလူမှုရေးဝန်ကြီးဦးမျိုးမြင့်ကို RFI ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူး။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကံကောမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးကတော့ဒေသခံတွေကိုလက်နက်ကြီးအနေနဲ့တတိပြုဖို့နှိုးဆော်ထားတယ်လို့ RFI ကိုပြောပါတယ်။ဇူလိုင်လထဲမှာပဲအောင်မြင်ရွာနဲ့ရှုံးရှိရွာကြားကဘလောချောင်းတံတားကိုလည်းစစ်ကောင်စီတပ်ကမိုင်းခွဲဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ RFA ရဲ့စီးနေအရာစစ်တပ်အာဏာသိမ်းချိန်ကလည်း2024ခုနှစ်မေလကုန်ထိ3နှစ်ကျော်တွင်စစ်ကောင်စီတပ်ရဲ့လေကြောင်းနဲ့လက်နက်ကြီးတိုက်ခတ်မှုတွေကြောင့်ဂံကောမြို့နယ်အပါအဝင်မကွေးတိုင်းတိုင်းလုံးမှာစုစုပေါင်းအရသာ118ဦးသေဆုံးပြီးဒဏ်ရာသူကတော့165ဦးထိရှိခဲ့ပါတယ်ရှင်။
RFA ကဆက်လက်ထုတ်လင်းနေပါတယ်။ပြမဆောင်းမရှင်စူပြေနှစ်ပတ်တစ်ကြိမ်တင်ဆက်နေတဲ့စူပြေမပြောချင်မှုအစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ ဘဲကိုပြင်းလဲမောင်ရီခဲဆိုတဲ့ကောင်းစင်နဲ့တင်ပြထားပါတယ်ရှင
်အခုဂျပန်ပြင်းမဲ့အကြောင်းမှစဉ်းစားနေပြီအိုလံပစ်ပြိုင်ပွဲဝင်ပြိုင်မှုတော့မဟုတ်ပါဘူးစစ်ဘေးကနေဘယ်လိုပြင်းမလဲစဉ်းစားနေတာဘဲကိုပြင်းရင်ကောင်းမလဲဆိုတော့အခုထိအဖြေမရသေးဘူးပတ်ချလဲကြည့်လိုက်ရင်လဲစစ်ဖြစ်နေတာကြီးပဲကိုနေရကိုဒေတာတဝိုက်ပဲအေဂျင့်နေသလားလို့လေမုံတိုင်းမလာခင်လေးပြေးလေးဖြစ်မှာပဲဆိုရင်လားပြေးရင်လည်းကိုတယောက်တည်းပြေးလို့ရတာမဟုတ်ဘူးတရွာလုံးကလည်းဆွေမျိုးနီးစပ်တော်ကြတာကြီးပဲဆိုတော့အကုန်ပြေးမှရတာဒီတော့မဖြစ်သေးဘူးရွာအုပ်ချုပ်ရေးမှုကိုတိုင်ပင်မှကောင်းမှာတရွာလုံးကလည်းအုပ်ကြီးနဲ့ကျွန်တော်နဲ့အမျိုးကြီးပဲဟိုအဲ့လိုနဲ့ကျွန်တော်တငယ်ချင်းအုပ်ကြီးကျော်စိုးအိမ်ကိုထွက်လာတယ်သူကတော့အိမ်မှာမရှိပါဘူးဘယ်သွားလဲဆိုတော့ဖုန်းကြောင်းသွားတယ်တဲ့ဖုန်းကြောင်းရောက်တော့ထူးထူးဆန်းဆန်းပထန်းရွတ်တန်နေကြတယ်မိုက်နဲ့မဟုတ်ဖန်အဖွဲလိုက်တန်မြန်ရွတ်နေကြတာအဲ့လိုနဲ့ကြောင်းနဲ့ရောက်တော့ကျော်စိုးနဲ့တွေ့ပါလေဟောဘာလုပ်နေတာတော့မေးတော့ပထန်းကျုပ်ပြိုင်ပွဲလုပ်နေတာတဲ့တကားမှမကြဘူးပါဘူးပထန်းကိုများပြိုင်ရွံ့နေကြတဲ့အဲ့တော့ကျော်စိုးကိုမေးရတယ်စစ်ပွဲတွေကလာတော့မယ်ဘယ်ပြင်းရင်ကောင်းမလဲဆိုပြီးမေးတော့ဘာလို့ပြင်းမှာတော့ရွာနာမှာစစ်တပ်ရှိနေတာပဲဟာ哦တဲ့အေးဟုတ်တယ်အဲ့စစ်တပ်ရှိနေလို့ပြေးရမှာဟာဆိုပြီးကျွန်တော်ကပြောတော့တိတ်လဲစိတ်မပူပါနဲ့ကွာဒိုးတက်မတော်ကကဘာမှာအဆင့်36တောင်းရှိတာဆိုပြီးပြန်ပြောတယ်အဲ့တော့ဆိုလဲမင်းအိုက်တက်ထဲသွားနေမလားဆိုပြီးပြန်မိလိုက်တော့ကြော်ဆူကရေဖြဲဖြဲနဲ့အဲ့လူတော့မနေရဲဘူးကွာအေးအဲ့ဒါကြောင့်ပြောတာပေါ့ကွာရွာနာမှာစစ်တပ်ရှိတော့သဘုံကစစ်တပ်ကိုလာတိုက်မှာပဲအဲ့ဒီခါတို့ရွာကြည်တင့်မှာပဲအဲ့တော့ပြေးမှာဖြစ်မှာအဲ့လူပြေးဖို့မင်းဘာစီစဉ်ထားပြီလဲပြီးတော့ရွာသားတွေကသဘုံဝင်လာလဲကိစ္စမရှိဘူးကိစ္စရှိတာကမင်းပဲမင်းကအုပ်ကြီးဟိုကအုပ်ကြီးဆိုလုံမှာဆိုပြီးအရှိကြီးပြောပြလိုက်တော့ကြော်ဆူလဲနားလဲသွားပုံရတယ်ခေါင်းတညှိညှိနဲ့အေးကွာအဲ့ဒါကြောင့်ဂျိုတင်ပြင်စင်တဲ့အနေနဲ့အခုလိုပထန်းရွတ်ပြိုင်ပွဲလုပ်နေတာပေါ့အနေကင်းအောင်မကွာဆိုပြီးပြန်ပြောလေအေးအဲ့ဒါတော့မင်းနဲ့မင်းအဘအတော်တူတယ်စစ်ဖြစ်နေပါလေဆိုမှတချင်းဆိုပြိုင်ပွဲလို့ရတာနဲ့တပင်ဆိုင်ပွဲလို့ရတာနဲ့ဆိုပြီးကျွန်တော်ကပြောတော့ကျော်စိုးကအပြေးပြိုင်ပွဲလဲလုပ်ပါတယ်ကွာဆိုပဲအဲ့လိုနဲ့ပြေးဖို့ကိစ္စတိုင်ပင်ဖို့အတွက်အုပ်ကြီးနဲ့တည်းမပြီးဘူးရမီရဖာတွေတက်ကြီးရွယ်ဦးနေနဲ့ပါတိုင်ပင်ရတယ်ရှေ့မီနောက်မီအဖိုးအဖွားတွေကိုဂျပန်ခေတ်တုန်းကဘယ်လိုပြေးတော့ဆိုပြီးမေးကြည့်တော့သူတို့လည်းမမှတ်မိကြဘူးအဲ့တော့ကသူတို့ငငယ်လေးတွေမို့ပြေးဖို့ဆွေးနွေးကြည့်တော့လူကြီးတော်တော်များများကမပြေးကျင်ကြဘူးပြေးရတာပင်မနေထမင်းလည်းကောင်းကောင်းမစားရအိမ်သားလည်းကောင်းကောင်းမတက်ရတိုက်ခါမှတိုက်ကိုရွယ်ကိုဒေသမှာနေတာပဲကောင်းတယ်ဆိုရဲ့ချိုးကလည်းအသက်တော့ဘာမှအရေးမကြီးဘူးဂျိုပြေးတော့ဘေးကင်းတာပေါ့တဲ့ပတ်စံရှိသူတော်တော်များများကတော့ပြေးကျင်တယ်မရှိသူတွေကတော့တိတ်မပြေးကျင်ဘူးအခြားဒေသရောက်ရင်ငတ်မှကြောက်ကြတယ်တရင်နေတယ်မှလည်းတွေ့ရတာဘူးအခြားဒေသရောက်ရင်အိမ်ဟာကတွေကဈေးကြီးဘာလို့စားမှန်းလဲမသိလူတွေကလည်းစေဘေးရှောင်းဆိုပြီးတိတ်မကြည့်ချင်ကြဘူးပြေးရကောင်းလားဆိုပြီးတော့လည်းလှောင်ရင်ပြောင်းရင်ကြသေးတယ်ကျွန်တော်ကသာပြေးကျင်တာအုတ်ကြီးကလည်းမပြေးကျင်ဒီရွာမှာသာအုတ်ကြီးဆိုပေမဲ့အခြားရွာရရောက်ရင်အုတ်ကြီးမဟုတ်တော့ဘူးလေအဲ့တော့ကျော်ဆိုးကရွာလူတွေကိုပြောတယ်ခမရလူတွေမပြေးအောင်ကြုတ်လို့ပေးမယ်တခုပဲပြန်လုပ်ပေးတဘုံတွေဝင်လာရင်ကြုတ်ကိုအုတ်ကြီးဆိုတာမပြောနဲ့တဲ့အေးငါတို့မပြေးအောင်မင်းကဘယ်လိုလုပ်မလို့ရောဆိုပြီးလူကြီးတယောက်ကပြန်မေးတော့အဓိကတိုက်ပွဲတွေမဖြစ်ဖို့မလားတိုက်ပွဲမဖြစ်ရင်ပြေးစရာလည်းမလိုဘူးရွာလည်းမပြတ်ဘူးအဲ့ဒါကြောင့်တိုက်ပွဲမဖြစ်အောင်လုပ်အောင်ပါဘောဆိုပြီးကျော်ဆိုးကပြန်ပြောတော့ဘာလဲတဘုံပုံနဲ့စစ်ဖို့အစီချင်းထိုးခိုင်းမလို့လားကောင်းမှန်တယ်လို့တနက်ပြစ်ခိုင်းမလို့လားဆိုပြီးအခြားလူကြီးတယောက်ကမေးလိုက်တယ်မဟုတ်ဘူးဗျအဓိကရွာနာကတက်ပဲလေတက်ရှိနေလို့ကြောက်နေကြတာမလားတက်တာမရှိတော့အေးစစ်ဖြစ်ပြီပေါ့ဆိုပြီးကျော်ဆိုးကပြန်ပြောတယ်နေပါအောင်အိုက်တက်မရှိအောင်မင်းကဘယ်လိုလုပ်မှာရောမင်းတယောက်ထဲသွားတိုက်မလို့လားဆိုပြီးပြန်မေးလိုက်တော့ကျော်ဆိုးကဟာကို့တက်ကိုဘာလို့တိုက်ရမှာရောသူတို့ရှောင်ခိုင်းထားမှာပေါ့တဲ့မင်းရှောင်ခိုင်းတယ်သူတို့ကရှောင်မှာမဟုတ်လို့လားဒါကတော့သူတို့အဖေကိုပြောရမှာပေါ့သူတို့ကရှောင်လိုက်ရင်ရွာလဲအန်နီယကင်းသူတို့လဲအန်နီယကင်းဆိုပြီးပြန်ပြောလေအဲ့လိုနဲ့ကျော်ဆိုးတယောက်တရုတ်ကိုယ်စားလှယ်ပြန်တဲ့အချိန်လောက်မှာနေပြီးတော့တက်သွားတယ်အပတ်တက်တွေရှောင်မလားရွာသားတွေရှောင်အောင်မလားဆိုပြီးမေးမလို့တဲ့အခုထိတော့ရွာပြန်မလာသေးပါဘူ
းဒီစီစဉ်ရဆောင်းမရှင်ရဲ့မူရင်းအာဘော်သားဖြစ်ပါတယ်RFA ရဲ့ညာပိုင်းစီစဉ်တွေကိုဒီမှာပဲရနာပါစေ။ကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေရှင်။